ရခိုင်ပြည်နယ်မောင်တော်ဒေသအကြံဖက်တိုက်ခိုက်မှုသတင်းနှစ်ပတ်အတွင်းရောက်လာပြီးဖြစ်ပေမလို့အကြံဖက်တိုက်ခိုက်သူတွေရယူသွားခဲ့တဲ့ရဲတပ်ဖွဲ့ပိုင်းလက်နက်တွေတော့ပြန်မရသေးပါဘူး။ဒီကနေ့ရခိုင်ပြည်နယ်မောင်တော်ဒေသတရှောက်တိုက်ခိုက်မှုသတင်းတွေမရသေးပေမလဲဒေသခံတွေကြားမှာတော့လုံခြုံရေးစိုးရိမ်စိတ်ရှိနေဆဲဖြစ်တယ်လို့မောင်တော်မြို့ပေါ်မှာလည်းအခြေအနေပုံမှန်မဖြစ်သေးပါ တွင်မှာတော့ဒီကနေ့အခြေအနေတည်ငြိမ်မှုရှိနေပေမဲ့လည်းပုံမှန်ပြန်မဖြစ်သေးပါဘူး။မောင်နှောမြို့နယ်ရဲမှူးဦးအောင်စောကမြို့ပေါ်အခြေအနေကိုအခုလိုပြောပါတယ
်။မောင်နှောမြို့ပေါ်မှာတော့ဘာမှမရှိဘူးခင်ဗျာ။အားလုံးတည်ငြိမ်ပါပဲအေးစီစီ။သူတို့အဲ့ဒီဘင်္ဂလီလူမျိုးတွေလည်းမနေ့ပိုင်းဘာခေါ်လဲဆိုတော့ဟိုဈေးဆိုင်ဖွင့်နေအရောင်းကြရလို့ရတယ်။သက်ဆိုင်ရာမြို့နယ်တွေကလည်းအနာရှိဟိုအနာပိုင်းဖွင့်နေတာလည်းသူဖွင့်နေပြီးတော့ရောင်းချဖို့ပြောထားတယ်လေ။အဲအဲ့ဒီတွေ့သူတို့ရောင်းချတာပေါ့နော်။နင်းနေဟိုဟာပေါ့မနေ့ပိုင်းတော့နင်းနေကိုမျိုးပေါ်ရှိဟာလာဘာခေါ်မလဲပြည်သူလူထုနည်းနည်းရောင်းချမှုတွေရှိတာပေါ့ဗျာ။ဟိုညနေပိုင်းကျတော့ဟိုချိရော်တွေကဟိုအဲ့ဒီသူတို့ဘင်္ဂလီကလားတွေမလာတဲ့ခါကျတော့အရောင်းဝယ်မရှိတဲ့ခါကျတော့နင်းနေဟိုစိတ်ငြိမ်တာပေါ့။
မောင်တော်မြို့နယ်တွင်နေကြားဆောင်ရဲတပ်စခန်၃ခုတိုက်ခိုက်ခံရမှုမှာရဲတပ်ဖွဲ့ဝင်၉ဦးနှင့်နောက်ပိုင်းနေမြေရှင်းလင်းရေးမှတပ်မတော်သားတချို့လည်းကြာဆုံးခဲ့ရပြီးလက်ရှိအချိန်ထိအစိုးရလုံခြုံရေးတပ်ဖွဲ့ဝင်၁၄ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့စုစုပေါင်း၃၀သေဆုံးခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပါတယ်။နေကြားဆောင်ရဲတပ်စခန်တွေတိုက်ခိုက်ခံရမှုအတွင်အကြမ်းဖက်သမားတွေရယူသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမြေရှင်းလင်းရေးကိုတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်သွားမယ်လို့လဲပြည်ထောင်စုပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကမနေ့တနင်္လာနေ့ကသတင်းထောက်တွေကိုပြောဆိုထားပါတယ်
။လက်နက်ဆိုတာတက်နက်ကြီးပါသွားရင်ထုတ်ပဲ။တက်နက်တော့ပါတယ်ကြီးရင်မပါဘူးဆိုရင်ထုတ်ပဲ။ကြီးစံမဲ့ပါသွားတယ်တက်နက်မှာပါလဲဒီကြီးစံအလကားပဲ။သူတို့ပါသွားတယ်ဆိုတာတချို့တက်နက်တော့ပါသွားမှန်းတယ်သို့တော်လည်းကြီးရင်ပါမသွားဘူး။တချို့တက်နက်ပါသွားတယ်ကြီးစံပါမသွားဘူး။အဲ့တော့သူတို့မှရောက်သွားတာတွေကအချို့အမြတ်ဖြစ်တာခုမှမရှိဘူး။သို့တော်လည်းဒီလက်နက်တွေမရလို့တော့မဖြစ်ဘူး။ဘာဖြစ်လို့တို့လူမျိုးတွေကာကိုတောင်းဝင်ရှိတယ်။အဲ့ကြောင့်ဒါတို့ကဒီလက်နက်တွေမရမချင်းတော့ short ပြင်းမှာမဟုတ်ဘူး။ပြန်ပြီးရှင်းရမယ်၊ရှာရမယ်
။ဒီကနေ့အင်ကာနေမှာတော့မောင်တော်ဒေတာရင်းလုံချုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်သူတွေကြားထိတိုက်တွေ့တဲ့သတင်းတွေမရှိသေးပေမဲ့လို့ဒေတာခံတွေကြားမှာတော့လုံချုံရေးကိုစိုးရိမ်နေကြဆဲဖြစ်တယ်ဆိုပြီးမောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်အမတ်ဦးမောင်အောင်ကပြောပါတယ်။
လုံကြုံရဲ့အရာကတော့ဒီမွေးလံခေါက်ပြားနေရာကြည့်ရတယ်မှာတော့နင်းစွန့်ရင်နေရတာပေါ့နော်စွန့်ရင်နေရတာဆိုတော့ကျွန်တော်ဒီကြည့်ရတယ်အခုလုံးကတမျိုးနေလုံးကြည့်ရတာတော့စွန့်ရင်ထိတ်လက်နေရတာပါပဲ
အခုအချိန်ထိအကျန့်ဖက်တိုက်ခတ်မှုနဲ့ပတ်သက်ဆွနွယ်ပြီးဖမ်းဆီးထားသူ30နီးပါးရှိပြီးအများစုကိုတော့မောင်တော်မှာထိမ့်သိမ်းထားပါတယ်ဖမ်းဆီးထားသူတွေကိုတရားဥပဒေနဲ့အညီစစ်ဆေးမေးမြန်းနေတယ်လို့လည်းပြည်ထရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရခိုင်ပြည်နယ်မောင်တော်အကျန်းဖက်တိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးနေကြားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှူးချုပ်မောင်မောင်ခင်နေရာမှာရဲမှူးချုပ်သူရဆန်းလွင်ကိုလည်းအစာထိုးခန့်အပ်လိုက်ပါတယ်ရှင်